အင်္ဂါနေ့နယူးယောက်ကမန်ဟတန်တောင်ပိုင်းမှာထရက်ကားနဲ့လူတွေကိုဝင်တိုက်ခဲ့လို့ရှစ်ဦးသေဆုံးပြီးအများပြားဒဏ်ရာရခဲ့မှုကိုကျူးလွန်သူဖြစ်တဲ့ဆွဆွဲခံထားရတဲ့အကြမ်းဖက်သမားဆေဖူလိုဆိုက်ပော့ကိုတေးတန်းအပြစ်ပေးတာအပအဝင်တရားဥပဒေအရမြန်မြန်ထက်ထက်အရေးယူဆောင်ရွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။ဥစဘက်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာတဲ့အသက်29နှစ်အရွယ်ဆိုက်ပော့ကိုအရက်ဖက်တရားစီရင်စနစ်အောက်မှာတရားစီရင်တာထက်ဂွမ်ဒါနာမိုကစစ်ဖက်တရားစီရင်မှုအောက်ကိုပြောင်းပေးဖို့စဉ်းစားမှဖြစ်ကြောင်းသမ္မတကဗိုလ်တော်ဖူးနဲ့သတင်းတောက်တွေရဲ့အမိကိုဖြေကြားခဲ့တာပါ။ဒါပေမဲ့ကျက်တပရင်းနေမနဲ့ခင်မှာတော့ဂွမ်ဒါနာမိုအချင်းစခန်းကိုပို့ဆောင်မယ်ဆိုရင်လုပ်ငန်းရှင်ကအမေရိကန်တရားရုံးကစနစ်တွေအတွက်ပို့ပြီးတော့အချင်းကြာနိုင်တယ်လို့သမရကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ဒါအပြင်စိုက်ပော့ကိုအမေရိကန်တရားရုံးစနစ်အတိုင်းစစ်ဆေးအရေးယူပေးဖို့သူကပုံမလိုလားချောင်းနဲ့တကယ်လို့သူအမှန်တကယ်ကျူးလွန်ခဲ့တယ်ဆိုရင်သူဟာတေးရန်အချခံရမှာဖြစ်ကြောင်းလည်းသမရကပြောပါတယ်။အခုလို့စိုက်ပော့အမှုနဲ့ပတ်သက်ပြီးသမရရဲ့ပြောဆိုချက်တွေကိုသူ့ရဲ့ရှေ့နေချုပ် Jeff Sessions အပါအဝင်ထိတ်တန့် Republican Party ဝင်တွေကမကြိုက်ကြပါဘူး။